hungary နိုင်ငံမှာ american billionaire တထည်ကြီး george soros တည်ထောင်ထားတဲ့တက္ကသိုလ်တစ်ခုကိုပိတ်ပစ်တော့မယ်ဆိုတာကြောင့် hungary နိုင်ငံသားထောင်ပေါင်းများစွာဟာမြို့တော် budapest ရဲ့လမ်းမကြီးတွေပေါ်မှာတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ် hungary ဝန်ကြီးချုပ် victor orban ရဲ့အစိုးရကနိုင်ငံတကာသူတွေပေါ်စီးမင်းတင်းကျပ်တဲ့ဥပဒေကြမ်းကိုတင်သွင်းခဲ့တာကြောင့် hungary ပြည်တွင်းနဲ့ပြည်ပမှာမှဆန့်ကျင်မှုတွေတိုးလာနေပါတယ် ceu လို့ခေါ်တဲ့ central european တက္ကသိုလ်ကို george soros က1992ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီးအခုတင်သွင်းတဲ့ဥပဒေကြမ်းအရဒီတက္ကသိုလ်ကိုတိုင်းပြည်ကထွက်သွားအောင်ရည်ရွယ်ပုံရတယ်လို့ဆိုပါတယ်ဒီစွပ်စွဲချက်မဟုတ်မှန်ကြောင်း hungary အစိုးရဘက်ကညှင်းဆိုထားပါတယ်ဥပဒေကြမ်းမှာပါတဲ့စီးမင်းတွေအရဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကလာထောင်ထားတဲ့တက္ကသိုလ်တွေအနေနဲ့အစိုးရရဲ့ခွင့်ပြုချက်များပဲ hungary diploma အဖွဲ့တွေချီးမြှင့်တာမျိုးလုပ်ခွင့်ရတော့မှာမဟုတ်ပါဘူးတချို့တက္ကသိုလ်တွေဟာသူ့မူရင်းနိုင်ငံမှာပဲပြန်ပြီးလုပ်ငန်းတွေလည်ပတ်ရဖွယ်ရှိနေပါတယ်အမေရိကန်မှာအကြောင်းခွင့်မရှိတဲ့CEU တက္ကသိုလ်ရဲ့အနာဂတ်ကတော့အမေရိကန်နဲ့ဟန်ဂရီအစိုးရကြားဆွေးနွေးတဲ့ရလဒ်ပေါ်မူတည်နိုင်မယ်လို့ဝန်ကြီးချုပ်အိုဘန်ကတောက်ကြနေကပြောပါရယ်ဆိုရန်စ်တက္ကသိုလ်ဟာဟန်ဂရီဒီပလိုမာကိုရောအမေရိကန်ဒီပလိုမာကိုပါပေးနိုင်တဲ့အတွက်ဒါဟာဟန်ဂရီတက္ကသိုလ်တွေအတွက်တရားမျှတမှုမရှိသလိုမတမာတဲ့နှီးကိုသုံးနေတယ်လို့ဝန်ကြီးချုပ်ကပြောပါရယ်နိုဘယ်ညဉ့်ဉာဉ်ရေးဆုရှင်18ဦးအပါအဝင်ဟန်ဂရီပညာတော်သင်တွေတင်ကြားရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအကြောင်းပေါင်း900ကျော်တို့ကCEU တက္ကသိုလ်ထွက်မသွားရေးဝိုင်းဝန်းကန့်ကွက်ကြကြပြီးဒီတက္ကသိုလ်ဟာအတွေးခေါ်ပိုင်းမှာထူးချွန်တဲ့တက္ကသိုလ်တစ်ခုအဖြစ်ပြောဆိုကြပါတယ် CEU တက္ကသိုလ်မှာနိုင်ငံပေါင်း108နိုင်ငံကကျောင်းသားပေါင်း1400ကျော်ရှိပါတယ်ခင်ဗျာ